မန္တလေးမြို့မှာတော့တစ်မြို့လုံးကြက်အယောင်ဝယ်ပြီးအားလုံးရပ်သွားတယ်လို့စားတော့ဆန်နေမှာလဲကြက်သားတွေကိုမရောရဘူးလို့အာနာပါနေဘက်ကနေအမိန့်ထုတ်ထားပါတယ်ကြက်ဘဲနဲ့ကြက်ဥဘဲဥငုံဥတွေကအစအယောင်တွေရပ်သွားပါတယ်စားတော့လူတွေလည်းလုံးဝမရှိတော့ပါဘူးတချို့အရကကြက်မွေးမြူရေးခြံတွေကိုအာနာပါနေကလာရောက်တားမြစ်တာမျိုးတွေမရှိပေမဲ့လို့အများကတော့ကိုယ်အသိနဲ့ကိုပဲအယောင်ဝယ်ရပ်ထားကြတာဖြစ်ပါတယ်မန္တလေးမြို့ကကြက်ချံပိုင်ခြင်းတချို့နဲ့စားတော့ဆိုင်ခြင်းတချို့ကိုဆက်သွယ်ကြည့်တဲ့အခါသူတို့ကအခုလိုပြောသွားကြပါတယ်
။အဲဒီမျိုးလုံးမန္တလေးမြို့ဒီမျိုးလုံးအသေးလေးရောကြီးရောအထင်ကြီးအကုန်ဘယ်နေအောင်ပြောအောင်တုံ့ပြန်နေ။ဒီဘာလို့လဲဒီရောင်းနေလဲလို့ဆို
။ရောင်းနေတယ်ဒါတော့ပြေးခါလေးကကျွန်တော်တို့ဒီလိုတော့လာမပြောသေးဘူးနောက်တော့
ဒီကဒီလိုအားကြီးကြတော့အတူတရားနဲ့ပဲကိုကလည်းကိုလုံးဝကိုကကိုပြေးကြ။သူအနာရရမတားပါဘူး။တောင်ကြီးကဒီကောင်လေးရဲ့တရားကြားတာတော့လုံးဝချမ်းသာအရှင်းသားပြီးတော့ထုံပြပြီးဆေးချမ်းထားလိုက်ပါတယ်။
မြန်မာနိုင်ငံကကြက်ငဲ့တုတ်ဝေးယောဂဖြစ်နေတဲ့သတင်းတွေကိုအိမ်ကြီးချင်းမီဇိုရမ်ပြည်နယ်ကသတင်းမီဒီယာတွေမှာဖော်ပြခဲ့ကြသလိုနေဆက်ဖြတ်ကျော်ပြီးမြန်မာနိုင်ငံကကြက်ရောဝက်ရောဝင်မလာအောင်အထူးကာကွယ်တားမြစ်မှုတွေလည်းလုပ်လာပါတယ်မီဇိုရမ်အစိုးရကပြီးခဲ့တဲ့လကလေးကနေအိန္ဒိယနိုင်ငံမဟာရာစတာပြည်နယ်မှာကြက်ငဲ့တုတ်ဝေးယောဂဖို့တွေ့ပြီလို့အိန္ဒိယအစိုးရကနေကြေညာလိုက်တဲ့အပြိုင်နဲ့မြန်မာနဲ့ဘင်္ဂလားဒေ့ရှ်နေဆက်တွေကပြည်နယ်ချင်းချင်းဖြတ်ကျော်တဲ့နေဆက်လမ်းတွေကိုပါကြက်နဲ့ကြက်ဥအဝင်တွေအားလုံးပိတ်ပင်ခဲ့ပါတယ်အခုတခါမြန်မာနိုင်ငံမှာဒီယောဂပိုးတွေဖြစ်တဲ့ဆိုတဲ့သတင်းတွေကြောင့်ပို့ပြီးတော့ကြက်မှတ်လာတာဖြစ်ပါတယ်။နေဆက်မှာဆရာဝန်တွေနဲ့ကြီးကြပ်ဆောင်ရွက်ဖို့ဝန်ထမ်းတချို့ကိုလည်းပို့ထားပါတယ်။ကြက်နဲ့ဝက်အဝင်တွေရပ်ထားတယ်လို့လည်းမြို့တော်အိုက်စောကဒီကိစ္စနဲ့ပတ်သက်ပြီးဆောင်ရွက်နေတဲ့သူဖြစ်တဲ့သိစာဆေးကူဆရာဝန်ဒေါက်တာထန်းစရီးငါက RFA ကိုအခုလိုပြောပြပါဗျာ
။
မီဇိုရမ်မှာမြန်မာပြည်ကကြက်နဲ့ဝက်တွေအများဆုံးဝင်လာဖြစ်ပြီးနေဆက်တစ်လျှောက်ခူးလန်းတွေကလည်းတားမြစ်တဲ့ကြားကဝင်နေရှိတာကြောင့်နေဆက်နဲ့နီးတဲ့ကြံဖိုင်းမျိုးကလည်းစစ်စစ်ချဖွေမှုတွေလုပ်နေတယ်လို့ကြံဖိုင်းမျိုးကရဲရဲရှိတူကနေ RFA ကိုပြောပြပါတယ်။ဒါကြောင့်အခုဆိုရင်မြန်မာပြည်ကကြက်ဝက်အဝင်တွေအားလုံးမရှိသလောက်ဖြစ်နေသလိုကြက်ဥနဲ့ကြက်သားစားသုံးမှုတွေလည်းတိတိတသာကျသွားတယ်လို့ဒေါက်တာသန်းစရီးငါကပြောပါတယ်။သူကဆက်ပြီးသတင်းမီဒီယာတွေကဒီယောဂဖြစ်ပျက်မှုတွေနဲ့ပတ်သက်ပြီးရှေ့တန်းရောက်နေတက်ပြီးတော့မိမိတို့တာဝန်ရှိသူတွေဘက်ကကြိုတင်ပြင်ဆင်တဲ့နေရာတွေမှာပညာပေးလှုပ်ဆောင်မှုအပိုင်းတွေမှာကာကွယ်ရေးနဲ့ကုသရေးဆိုင်ရာတွေမှာနောက်ကျနေတတ်တဲ့အကြောင်းဒါပေမဲ့လူတွေရဲ့စိုးရိမ်စိတ်တွေနဲ့ကြက်သားမစားဘဲနေတာကလည်းကြိုတင်ကာကွယ်မှုတရားလိုဖြစ်သွားတယ်လို့ RFA ကိုရှင်းပြပါတယ်။အိန္ဒိယနိုင်ငံမဟာရာစတာပြည်နယ်မှာဖြစ်ပွားနေတဲ့ကြက်ငဲ့တုတ်ဝေးယောဂါကိုတော့အာဏာပိုင်တွေကဒီနေ့အထိဖြေရှင်းနေရဆဲဖြစ်ပါတယ်။လူနေစိတ်ပြီးတော့လူဦးရေတိတ်သီးတဲ့နိုင်ငံဖြစ်တယ်လို့တန့်ရှင်းမှုစီကံတည်ဝင်းမှုအတော်တန်အားနည်းနေတဲ့နိုင်ငံဖြစ်ပေမဲ့လည်းအစိုးရရဲ့ကြိုတင်ကာကွယ်မှုတွေကြောင့်ဒီကူးစက်ယောဂါကြောင့်တည်ဆိုးမှုတွေကိုတော့အခုတည်းကမကြားရသေးပါဘူး။တတ်တတ်လို့စားတဲ့လူတွေများတာကလည်းကြောင်းယောဂါဘိုးတွေ့ရှိတဲ့ချက်နဲ့တန်ရရှိတဲ့ချက်ကောင်ရည်သိမ့်နဲ့ချီပြီးတုပ်တင်လိုက်တာကလည်းတနေ့နဲ့တနေ့ယောဂါကူးစက်မှုကိုကာကွယ်ရာရောက်သွားပါလေ။အဲဒီလိုချက်တွေတုပ်တင်တဲ့နေရာမှာပိုင်ရွှေတွေမနစ်နာအောင်လို့အိန္ဒိယအာဏာပိုင်တွေကတန်ရတန်ကြီးတွေပြီးထားတာကလည်းချက်တွေကိုခိုးယောင်ခိုးတဲ့လောက်တာမျိုးတွေဖြစ်မလာတော့ပါဘူး။တန်လျာရှိတဲ့ကြက်တွေအလုံးကိုစီဖျံပလတ်စတစ်နဲ့လုံအောင်ပိတ်ပြီးဆယ်ပီ15ပီကျင်းနဲ့တူပြီးမှမြုပ်နိုင်ကြတာဖြစ်ပါတယ်။ယောဂဖြစ်တဲ့နေရာနဲ့မိုင်30လောက်ကိုလူနဲ့တိရစ္ဆာန်အဝင်ထွက်တွေအလုံးတားဆီးလိုက်ပါတယ်။ယောဂနဲ့ပတ်သက်တဲ့စီးပွားတွေကိုလည်းပြင်မဆေးဆိုင်တွေမှာဈေးမြင့်ပြီးရောင်းနေမှာဆိုလို့အစိုးရကပဲဦးစီးပြီးတော့စီးပွားထုတ်လုပ်ရေးဌာနတွေကနေဈေးနှုန်းတက်တက်တလာနဲ့လုံလောက်အောင်စီးပွားတွေကြိုတင်ထုတ်လုပ်ထားပါတယ်။အိန္ဒိယအစိုးရရဲ့ကြိုတင်ကာကွယ်မှုအစီအမံနဲ့ပတ်သက်ပြီးအိန္ဒိယခြေဆိုင်မျိုးသားပညာရေးနဲ့ကျန်းမာရေးကောင်စီအဖွဲ့ဒါရိုက်တာကိုမြတ်သူကလည်းအခုလိုရှင်းပြပါဗျ။အ
ိန္ဒိယအစိုးရအနေနဲ့ကြိုတင်ပြင်ဆင်မှုအရှိထားပြီးသားပဲ။သူတို့ကဒီတရုတ်ပြည်တို့ဒီထိုင်းတို့ဗီယက်နမ်တို့မှာဒါတွေဘတ်လူဖြစ်တယ်လို့ကြားကြရတယ်။သူကလူ4,000-5,000ဇာလောက်ဆေးကိုသူတို့ကစတိုးလုပ်ထားပြီးသားလို့ကျွန်တော်တို့အဲ့ဒါမျိုးသိထားတယ်။နောက်ပြီးတော့သူတို့ဒီရနဲ့ပတ်သက်ပြီးတော့ကျန်းမာရေးဌာနနောက်ဒီပြည်ထောင်ဌာနနောက်ဒီတိရစ္ဆာန်စေကူတာရေးဌာနပေါ့နော်။အဲ့ဒီလိုနေရာမျိုးတွေအဲ့ဒီဌာနတွေလည်းအကုန်လုံးပူးပေါင်းဆောင်ရွက်မှုတွေလုပ်ကြတယ်ပြင်ဆင်ကြတယ်
အိန္ဒိယနိုင်ငံကပုံမှန်ကြက်သားတင်သွင်းနေကြအရှိအလယ်ပိုင်းအာရဗ်နိုင်ငံတွေကလည်းဒီနေ့အထိအိန္ဒိယကကြက်တွေဝယ်ယူတာတွေကိုရပ်ထားပါတယ်။အစိုးရရဲ့ကမ္ဘာလှည့်ခရီးသွားလာရေးလုပ်ငန်းတွေ၊တွင်းကုန်ထုတ်ကုန်လုပ်ငန်းတွေလည်းအချိန်ကျဆင်းနေပြီးစီးပွားရေးထိခိုက်မှာဆိုတဲ့အတွက်ဗဟုအစိုးရကလည်းအဓိကနေရာတွေဖြစ်တဲ့အိန္ဒိယနိုင်ငံတောင်ပိုင်းပြည်နယ်တွေနဲ့နယူးဒေလီအပါအဝင်အခြားပြည်နယ်တွေမှာကြက်ငဲ့တုတ်ဝေးယောဂါပိုးလောဝါကိရှင်းတဲ့အကြောင်းကမ္ဘာသိကြေညာပေးနေရပါတယ်။အိန္ဒိယမှာဖြစ်ပေါ်တဲ့ကြက်ငဲ့တုတ်ဝေးယောဂါအချိန်ကြောင့်ဒီနေ့ဒီကျက်ဦးနဲ့ကျက်သားအယောင်းဝယ်တွေကျဆင်းနေတော့ဖြစ်ပါတယ်။အရင်ကကျက်တပိတ်တာ90ဈေးကနေယောဂဖြစ်စဉ်ကာလကအစိတ်30အထိကျဆင်းသွားပြီးအခု90ဝန်းကျင်ဖြစ်လာပါတယ်။အိန္ဒိယနိုင်ငံသားတွေကကျက်သားစားရမှာကြောက်နေပေမဲ့တခြားသားငါးဈေးတွေခေါင်ခိုက်နေပြီးဝယ်စားဖို့အတွက်မတတ်နိုင်တဲ့နယူးဒေလီရောက်မြန်မာဒုက္ခတွေအများစုကတော့ စည်းပေါ်ပေါ်နဲ့ရတဲ့ချက်သားကိုပဲအခွင့်အရေးကြီးတစ်ခုအနေနဲ့စားသုံးနေကြပါတယ်ခင်ဗျာ။